ไทยနိုင်ငံဆန်ခရဗုဒ္ဓပြည်နယ်ထဲမှာအောက်ကလ၂၈ရက်နေ့မနေ့၄နာရီကျော်အချိန်မှာပဲကားတစ်စီးတိမ်မောက်ခဲ့တာကြောင့်မြန်မာနိုင်ငံသား၄ဦးသေဆုံးခဲ့ပြီး၉ဦးဒဏ်ရာရခဲ့တယ်ဆိုပြီးရောင်ကြီးဥလုံတမအဖွဲ့ကအလုံတမကြီးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ်။အာစကားဘူးဝီဝီကလန်ပေါ်မှာအာကားတဲ့မုံမှုနဲ့ဒီမှာပါလာတာကအလားဒီကားထဲမှာရှိရဲ့အမျိုးသားတုံးမျိုးတွေတူအားလုံး ပရိတာဒင်းနေရနေပြီးတော့ဆင်ကာပူရှင်းကိုပို့ဆောင်တယ်ရှိတယ်ပြီးပြီဆိုလို့ရှိရင်အဲ့ဒီတည်ဆုံးသွားတဲ့သူတွေတရားရတဲ့သူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုဘာကောက်မှုပဲဆိုင်ရာတွေကိုဒီတောင်ရှိရေစကန်တွေကိုပြီးပို့တာမျိုးရှိတယ်အဲ့ဒါအနေနဲ့ဆက်သူတို့ဘယ်သူဒီဟာဖြစ်ကြောင်းတွေကိုဆက်လက်ဖော်ထုတ်ဖို့ဒီအားပိုင်းတွေကလည်းပြီးတော့ဆောင်ရွက်နေတာမျိုးရှိပါတယ်ဗျာဟုတ်
လမ်းဘေးမှာကားတိုက်မှမှုဖြစ်ပြီးမှတော့ကားမောင်းသမားနဲ့အတူကားပေါ်မှာပါလာသူတို့ထွက်ပြေးသွားခဲ့ကြောင်းကားပေါ်မှာပါလာသူတွေကတော့တရားမဝင်အထောက်ထားမဲ့တွေဖြစ်တယ်ဆိုပြီးဦးမိုးကျော်ကဆိုပါတယ်
။ဟောကားမောင်းသမားကထွက်ပြေးနေလို့မဟုတ်ခဲ့။ကေဇေကြီးတွေရောပါတယ်ရောဒီမြေပြင်သတင်းအချက်လက်ကတော့အခုကားပေါ်မှာပါလာတဲ့ဒီမြန်မာနိုင်ငံသားတွေတည်ဆုံးနေသူတွေရောတရားတဲ့သူတွေရောတော့အထောက်ထားလို့တရားမရှိဘူးလို့တော့ကျွန်တော်တို့သိနေရပါတယ်ဟုတ်ခဲ့။
ကားမောင်းသူကိုတော့ဖမ်းမမိသေးကြောင်းကားမောင်းသူထွက်ပြေးသွားတဲ့အကြောင်းစံခရဗူရီရဲစခန်းကရဲမှူးကြီးဌာနကွန်ကလည်းသတင်းတောက်တွေကိုပြောပါရယ်ထိုင်းနိုင်ငံနကွန်စီသမရပီနယ်ထဲမှာလည်းဩဂုတ်လ18ရက်နေ့ကတရားမဝင်မြန်မာ30ကျော်ကိုတင်လာတဲ့ကားတိတ်မှောက်တာကြောင့်မြန်မာ3ဦးပွဲချင်းပြီးတိတ်ဆုံးခဲ့ပြီး4ဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာလူမောင်ဟိုသမားတွေတဲဆောင်လာတဲ့ကားတွေကရဲစစ်စေးဂိတ်တွေကိုရှောင်ကွေးမောင်းနေရကနေရင်တိုက်မှုတွေဖြစ်ပြီးမကြာခဏတေဆုံးဒဏ်ရာရမှုတွေလည်းဖြစ်ပွားနေပါတယ်ရှင်။